ဒီစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့ပတ်သက်လာရင်အိန္ဒိယအစိုးရရဲ့ယက်တီချက်ဟာအားရစရာကောင်းတဲ့အနေထားမှာမရှိဘူးလို့မြန်မာရေးလိလသုံးသပ်သူတွေနဲ့စစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကဝေဖန်ပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးကာကွယ်ရေးဝန်ကြီးတို့ရဲ့ဒီအမေရိကန်ခီးစဉ်အတွင်းမှာသူတို့ကပြောဆိုတာပါ။ဒီအကြောင်းကိုဆက်ပြီးနားဆင်ပါအောင်ခင်ဗျာ။ကုလသမဂ္ဂအတွင်းဝန်ကြီးချုပ်အန်တိုနီယိုဂူတာရက်စ်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဂျယ်ရှန်ကာတို့ AP14 ရက်နေ့ကတွေ့ဆုံချိန်မှာယူကရိန်းပြည်ပကကြောင့်ကမ္ဘာနိုင်ငံတွေအပေါ်တက်ရောက်မှုအပြင်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံကအခြေအနေတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံရေးဝန်ကြီးဂျယ်ရှန်ကာကသူ့ Twitter မှာကြာသပတေးနေ့ကရေးပါတယ်။ဒါအပြင်အိန္ဒိယနဲ့မြန်မာတို့ရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ရေးမထားပါဘူး။ကုလအတွင်းမှုချုပ်ဂူတာရက်စ်နဲ့အိန္ဒိယနိုင်ငံရေးဝန်ကြီးဂျယ်ရှန်ကာတို့နယူးယောက်မှာဆွေးနွေးကြတဲ့အခါအိန္ဒိယနိုင်ငံရဲ့ဝင်ရောက်ခုလုံတဲ့မြန်မာစစ်ပြေးဒုက္ခသည်အရေးလဲပါဝင်နိုင်တယ်လို့မေရီလန်းပြည်နယ်ချင်းတိုင်းသားများအသင်းရဲ့အမှုဆောင်ဒါရိုက်တာဦးစုသုံးမုံကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာဒုက္ခသည်အရေးမှာအိန္ဒိယဗဟိုအစိုးရရဲ့ယက်တီချက်ဟာအားရစရာမရှိဘူးလို့သူကဝေဖန်လိုက်ပါတယ
်။ကျွန်တော်တို့မီဇိုရမ်ပဲဖြစ်ဖြစ်မီနီပူပါပဲဖြစ်ဖြစ်ရောက်ရှိနေတဲ့ကျွန်တော်ချင်းတွေချင်းဒုက္ခသည်ရောစွတ်တော်အမှတ်တွေရောအိန္ဒိယဗဟိုအစိုးရနယူးဒယ်လီအစိုးရကနေအခုထိရှောင်ရှောက်တဟာကသိကြတော့အားမရမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထန်လာကနေကူညီနေတဲ့ကျေးဥတင်တဲ့မီဇိုရမ်ပြည်သူတွေကျွန်တော်ကိုကူညီတယ်။ဒါပေမဲ့အခုချင်းနယူးဒယ်လီကနေကူညီရတာဟာမရှိဘူး။ဒါကြောင့်ကျွန်တော်တို့နယူးဒယ်လီကနေပို့ပြီးတော့ကူညီဆင်ချင်တယ
်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဂျယ်ရှန်ကာနဲ့ကာကွယ်ရေးဝန်ကြီးရနတ်စင်းတို့နှစ်ဦးဟာနယူးယောက်ကိုမသွားခင်ဝါရှင်တန်ဒီစီမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့လည်းတွေ့ဆုံစဉ်မှာမြန်မာပြည်နဲ့ပတ်သက်လို့ပြောဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယအစိုးရရဲ့မြန်မာပြည်ဆိုင်ရာယက်တီချက်တွေဟာမြန်မာပြည်သူလူထုအများစုရဲ့သဘောထားနဲ့အလှမ်းကွာဝေးနေတယ်လို့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးလိလသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။ကုလသမဂ္ဂဆင်မြင့်မှာမဲပေးတဲ့ပုံစံတွေကိုကြည့်ကြည့်စစ်ကောင်စီကိုစစ်လက်နဲ့ပစ္စည်းထောက်ပံ့ပေးပို့တာပဲဖြစ်ဖြစ်ဒါတွေကိုကြည့်လို့ရှိရင်သူဟာမြန်မာနိုင်ငံမှာအာဏာမတရားသိမ်းခံတဲ့ကိစ္စကိုထောက်ပြခြင်းမရှိဘဲနဲ့တစ်ဖက်သက်စစ်ကောင်စီဘက်ကလိုက်တဲ့ policy ကိုကျင့်သုံးခြင်းဟာပြည်သူလူထုကစိတ်ဆိုးစေတဲ့အပြုမူပဲဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ။ဒီနေ့ကပဲဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးအိန္ဒိယကာကွယ်ရေးဝန်ကြီးတို့တွေ့တုံးကတော့မြန်မာပြည်မှာဒီသူတို့အတုံးတော့ရဆိုရင်အကျန်းဖက်မှုသဘောမျိုးကိုဟိုဖြစ်နေတဲ့ကိစ္စတွေကိုရပ်တန့်ဖို့သူတို့ပြောတာတော့ဒါတော့ကောင်းပါတယ်ခင်ဗျ။အိန္ဒိယအမေရိကန်တရုတ်ရုရှားပေါ့နော်နိုင်ငံကြီး၄ခုကသူတို့နိုင်ငံကြီးအကြီးကျယ်အပြည့်မှုတွေလုပ်တဲ့အဲမှာမြန်မာနိုင်ငံကအသေးစားပါဝင်မှုတွေတခုဖြစ်တော့ကအမေရိကကိုရောက်နေတဲ့အချိန်မှာအမေရိကလက်ရှိဆိုရရင်အမှားဒီမော်ထားတဲ့သဘောထားလည်းသိတော့လက်လျောမှုတစုံတရာကိုပြတဲ့အနေနဲ့ပြောတဲ့အပြောမျိုးဖြစ်တယ်လို့ဥစားတယ်ခင်ဗ
ျလက်ရှိအိန္ဒိယအစိုးရဟာ1988ခုနှစ်တုန်းကလိုမြန်မာဒီမိုကရေစီရေးဘက်ကနေပြပြသားသားရပ်တည်ပြတာမျိုးမရှိပေမဲ့အာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရေးတိုက်တွန်းကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကဂျပန်ဝန်ကြီးချုပ်ကီစီတာဖူမီအိုနဲ့ပူးတွဲပြီးညင်ညာချက်ထုတ်ပြန်ခဲ့မှုပါတယ်ခင်ဗျာ။